စက်တင်ဘာ19ရက်နေ့မှာကျင်းပမယ့်အစိုးရနိုင်ငံရွေးကောက်ပွဲမှာသူတာအနိုင်ရရေးအသိပိုက်ခံအနောက်ဖက်ကန်ဒေတာတစ်စိတ်တစ်ပိုင်းကိုအစိုးရပိုင်နဲ့တည်ထောင်တွင်းဖို့စီစဉ်ရှိတယ်လို့အစိုးရဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူးကပြောကြားလိုက်ပါတယ်။အင်္ဂါနေ့ကတိုက်ရိုက်ထုတ်ပြန်တဲ့ရုပ်မြင်သံကြားအစီအစဉ်မှာသူကဂျော်ဒန်လွင်ပြင်နဲ့ပင်လယ်ဒေမြောက်ပိုင်းကိုအစိုးရအချုပ်အခြာအာဏာပိုင်နဲ့တည်ထောင်တွင်းဖို့စဉ်းစားထားတယ်လို့ပြောသွားကြပါလား။ဒါအချိန်ကာလတော်ကြာနေပြီဖြစ်တဲ့ Israel Palestine ပြည်ပကကိုတိတိတတ်တာကြီးပြောင်းလဲသွားခြင်းဖြစ်ပါတယ်။ Palestine လူမျိုးရေးဖွဲ့ PLO အမှုဆောင်ကော်မတီကော်မတီဝင် Hanan Ashwari ကဘယ်လိုနေပြည်တော်မှုမျိုးမဆို Israel Palestine ငြိမ်းချမ်းရေးရှိမှုကိုဖြစ်စည်းစေမှာဖြစ်တယ်လို့ကြေညာမှရေးသားခဲ့ပါတယ်။ Palestine ဝန်ကြီးချုပ် Mohammed Sattar ရာကလည်း Israel ကောင်ဆောင်ဟာငြိမ်းချမ်းရေးဖြစ်စဉ်ကိုဖြစ်စည်းသူအဓိကတရားခံဖြစ်တယ်လို့ပြောပါတယ်။ Israel ဝန်ကြီးချုပ်နာတန်ယာဟူးကညင်ကြဲတာအနောက်ဘက်ကကဂျူးချင်းချစီတိုက်စကားတွေကိုအစ္စရေးလျောက်တပင်းမှုအရင်ကသူဂရိပိတာရကိုထပ်လောင်းတည်ပြလိုက်တာပါ။ဒါပေမဲ့အချင်းတော်ကြဆောင်ဆိုင်နေခဲ့ရတဲ့အမေရိကန်ပြည်ထောင်စုရဲ့ငြိမ်းချမ်းရေးအဆိုပြုချက်ကိုမထုတ်ပြန်ခဲ့တဲ့အမေရိကန်နှစ်ပါတ်ဒေါ်နယ်ထရပ်နဲ့မဆွေးနွေးသေးခင်နေပြည်တော်တူမှမဟုတ်ဘူးလို့လည်းသူကပြောပါရယ်။အခုတိတော့အမေရိကန်သမ္မတအပြည်တော်ကဒီကိစ္စဝေဖန်ချက်ပေးတာမရှိသေးပါဘူး။ဒါပေမဲ့သမ္မတထရပ်မဆိုးရအောင်နောက်ဖက်ကတိတိတွေကအစ္စရေးနေနေတဲ့ထပ်တွင်းမှုအရေးသဘောထားကိုလက်တင်ခံထားကြပါရယ်။